SBS.
This is SBS Radio.
တော်ရရှိများရှင်ဒီ2018ခုနှစ်အတွင်းအသက်65နှစ်ကျော်သူတွေအတွက်တုတ်ကွေးယောဂဆေးအသစ်တွေကိုအစိုးရကချမှတ်ပေးဖို့ရှိနေတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။အရင်နှစ်တုန်းကတုတ်ကွေးယောဂဆူဆူဝါဝါဖြစ်ပေါ်ပြီးတဲ့နောက်ဒီနှစ်မှာတော့အဲ့ဒီလိုအဖြစ်မျိုးထမကြုံရအောင်ကျန်းမာရေးဝန်ကြီး Greg Hunt ကသက်ကြီးတွေကိုကာကွယ်ဖို့တုတ်ကွေးယောဂကာကွယ်ဆေးအသစ်တွေချမှတ်ပေးမယ်လို့ကြေညာလိုက်ပါတယ်။တုတ်ကွေးယောဂဟာဘယ်အသက်အရွယ်ကိုမဆိုကူးစက်နိုင်တဲ့ယောဂဖြစ်ပေမဲ့လည်းတက်ကြီးတွေဟာတခြားလူတွေထက်တုတ်ကွေးယောဂကြောင့်ဆေးရုံရောက်ရတာမျိုးကြုံရလေရှိပါတယ်။တုတ်ကွေးနဲ့ဆက်ဆက်ပြီးနျူမိုနီးယားယောဂနဲ့နှလုံးယောဂတွေအထိအခြေအနေဆိုးသွားတာမျိုးလည်းပိုပြီးတော့ကြုံတွေ့ကြရတာဖြစ်ပါတယ်။အရင်နှစ်တုန်းကတုတ်ကွေးယောဂကြောင့်သေဆုံးသူ1100ရှိတဲ့အထက်ကသေဆုံးသူ90ကျော်ဟာအသက်65နှစ်နဲ့အထက်ရှိသူတွေဖြစ်ကြပါတယ်။အသက်65နှစ်နဲ့အထက်ရှိသူတွေအတွက်တုတ်ကွေးယောဂကာကွယ်ဆေးနှမျိုးကိုအစိုးရကအခမဲ့ချပေးနေတာဖြစ်ပြီးအဲ့ဒီဆေးနှမျိုးကတစ်မျိုးစီအာနိသင်ရှိကြပါတယ်။ Fluzone High Dose နဲ့ Flood အမျိုးအစားတို့ဖြစ်ကြပြီးအဲ့ဒီဆေးတွေဟာအသက်65နှစ်နဲ့အထက်ရှိသူတွေအတွက်အဲ့ဒီဆေးနှမျိုးလုံးကတင့်တော်တယ်လို့ပညာရှင်တွေကဆိုပါတယ်။ဒါပေမဲ့ဘယ်ဆေးကမှပြည့်ပြည့်စုံတယ်ဆိုတာမရှိပါဘူး။ဒါကြောင့်တုတ်ကွေးယောဂဆေးဟာတော်တန်ယုံယောဂမဖြစ်အောင်ကာကွယ်ပေးရုံသာဖြစ်ပြီးဆေးထိုးတာနဲ့ယောဂလုံးဝမကူးဆက်နိုင်တာတော့မဟုတ်ဘူးဆိုတာကိုလည်းသိထားရမှာဖြစ်ပါတယ်။ Australia National Immunization Program ကသက်ကြီးတွေအတွက်အခမဲ့တုတ်ကွေးယောဂကာကွယ်ဆေးထိုးခွင့်ပေးထားသလိုနာတာရှိယောဂသည်တွေဌာနေတိုင်းသားတွေနဲ့ကိုယ်ဝန်သည်အမျိုးသမီးတွေကိုလည်းအခမဲ့တုတ်ကွေးယောဂကာကွယ်ဆေးထိုးလို့ရအောင်စီစဉ်ပေးထားပါတယ်။တုတ်ကွေးယောဂကာကွယ်ဆေးထိုးတဲ့သက်ကြီးတွေဟာလူငယ်တွေလောက်ထိရောက်မှုကိုမခံစားရဘူးဆိုတာကိုလည်းလေ့လာမှုတွေမှာဖော်ပြထားပါတယ်။ဒီလိုဖြစ်ရတာဟာကူးစက်ခံရတဲ့တုတ်ကွေးယောဂအမျိုးအစားကြောင့်ဖြစ်ပါတယ်။သက်ကြီးတွေမှာအဖြစ်များတဲ့တုတ်ကွေးယောဂကAH3N2 အမျိုးအစားဖြစ်ပြီးလူငယ်တွေမှာပိုဖြစ်များတဲ့တုတ်ကွေးယောဂကတော့ AH1N1 အမျိုးအစားတုတ်ကွေးယောဂဖြစ်ပါတယ်။အခုလောလောဆယ်အသုံးပြုနေတဲ့တုတ်ကွေးယောဂကာကွယ်ဆေးဟာယောဂအမျိုးအစား၄မျိုးအတွေ့ပါဝင်ပေမဲ့လည်း H3N2 အမျိုးအစားတုတ်ကွေးယောဂကိုတော့အကာအကွယ်ပေးနိုင်မှုပိုနည်းပါတာကိုတွေ့ခဲ့ရတာဖြစ်ပါတယ်။လက်ရှိတုတ်ကွေးယောဂကာကွယ်ဆေးပို့ပြီးတော့ထိရောက်မှုရှိအောင်နီးနှမျိုးနဲ့လှုပ်ဆောင်ဖို့စီစဉ်နေတာဖြစ်ပါတယ်။ပထမနီးကတော့တုတ်ကွေးယောဂအမျိုးအစားတွေအတွေ့ဆေးပမာဏတိုးဖို့ဖြစ်ပါတယ်။အဲ့ဒါကို Sanofi's High Dose Fluzone Vaccine လို့ခေါ်ပြီးတာမန်ထက်တုတ်ကွေးပဋိဇာ၄ဆပိုများအောင်ထည့်ထားတာဖြစ်ပါတယ်။နောက်တစ်နီးကတော့ခုခံအားကောင်းလာအောင်အရာဝတ္ထုထပ်မံပေါင်းထည့်လိုက်တဲ့အနည်းဖြစ်ပါတယ်။အဲ့ဒါကို Squarus Float Vaccine လို့ခေါ်ပြီး MF59 ဆိုတဲ့အရာကိုထပ်ဖြစ်ဆွဲလိုက်တာဖြစ်ပါတယ်။အဲ့ဒီလိုကာကွယ်ဆေးကိုပြည်ပနိုင်ငံမှာနှစ်ပေါင်းများစွာကတည်းကအသုံးပြုနေတာဖြစ်ပြီး Australia နိုင်ငံကတော့ဒီနှစ်မှာစတင်သုံးနိုင်အောင်အစိုးရကပြုလုပ်ပေးထားတာဖြစ်ပါတယ်။အဲ့ဒီဆေးအသစ်ကလက်ရှိတုတ်ကွေးယောဂကာကွယ်ဆေးထဲဘယ်လောက်ကောင်းလို့လဲလို့မေးခွန်းထုတ်နိုင်ပါတယ်။ High dose flu zone ကာကွယ်ဆေးအမျိုးအစားကိုတာမန်တုတ်ကွေးယောဂကာကွယ်ဆေးတွေနဲ့ရှင်ရင်အဲ့ဒီဆေးကသက်ကြီးတွေရဲ့ကိုခံအားပိုကောင်းအောင်လှုပ်ဆောင်ပေးနိုင်တာကိုတွေ့ရှိခဲ့ကြရပါတယ်။အဲ့ဒီဆေးကသက်ကြီးတွေတုတ်ကွေးယောဂကူးစက်ခံရမှုကိုလျှော့ချပေးနိုင်စွမ်းရှိတယ်ဆိုတာကိုတွေ့ရတဲ့အပြင်နျူမိုနီးယားယောဂါကနေကာကွယ်ပေးနိုင်တဲ့အနေအထားရှိတာကိုလည်းတွေ့ခဲ့ကြရပါတယ်။ Float ကာကွယ်ဆေးအမျိုးအစားဟာလည်းတာမန်ကာကွယ်ဆေးနဲ့ရှင်ရင်တက်ကြီးတွေရဲ့ကိုခံအားပိုကောင်းအောင်လှုပ်ဆောင်ပေးနိုင်တယ်ဆိုတာကိုပြသထားပါတယ်။ဒါပေမဲ့ဒီဆေးနဲ့ပတ်သက်ပြီးတေချာဂက်ဂနနလေ့လာထားတာမျိုးမရှိသေးပေမဲ့လည်းအကြမ်းဖျင်းလေ့လာမှုတွေအရ High dose flu zone ကာကွယ်ဆေးတွေလိုပဲထိရောက်မှုရှိတာကိုတွေ့ခဲ့ကြရပါတယ်။ဒါပေမဲ့အဲ့ဒီဆေးနှမျိုးလုံးဟာတုတ်ကွေးယောဂအမျိုးအစား၃မျိုးကိုသာကာကွယ်ပေးတာဖြစ်ပြီး အရင်နှစ်ကဩစတြေးလျနိုင်ငံမှာသုံးခဲ့တဲ့ဆေးကတော့လေးမျိုးကိုကာကွယ်ပေးနိုင်တာဖြစ်ပါတယ်။ဆေးအစ်စ်ကတုတ်ကွေးရောဂါ B အမျိုးအစားတွေကိုအကာအကွယ်မပေးနိုင်ဘူးလို့သိရပါတယ်။ B အမျိုးအစားတုတ်ကွေးရောဂါကိုမကာကွယ်ပေးနိုင်ပေမဲ့လူတွေမှာအဖြစ်များတဲ့တုတ်ကွေးရောဂါ A အမျိုးအစား၃မျိုးကိုကောင်းမွန်စွာကာကွယ်ပေးနိုင်တာကြောင့်ဒီဆေးအစ်စ်ဟာအရင်နှစ်တုန်းကအသုံးပြုခဲ့တဲ့ကာကွယ်ဆေးနဲ့ရှင်ရင်ပို့ပြီးတော့ကောင်းမွန်မဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ဒါအပြင်ဒီဆေးအစ်စ်ကအသက်65နှစ်ကျော်သူတွေကိုပို့ပြီးတော့အကာအကွယ်ပေးနိုင်တာလည်းဖြစ်ပါတယ်။ကာကွယ်ဆေးအစ်စ်နှစ်မျိုးစလုံးကအတော်လေးကိုကောင်းမွန်ပြီးဘေးထွက်ဆိုးကျိုးအနှဲငယ်တွေတော့ရှိတတ်ပါတယ်။ဒါပေမဲ့ဆိုးဝါးတဲ့ဘေးထွက်ဆိုးကျိုးခံစားရမှုတွေကအင်မတန်ရှားပါတယ်လို့ဆိုပါတယ်။ကာကွယ်ဆေးထိုးလိုက်လို့ခံစားရနိုင်တဲ့ဘေးထွက်ဆိုးကျိုးဟာတုတ်ကွေးယောဂါခံစားရမှာထက်စာရင်တော့မပြောပလောက်တဲ့ခံစားမှုသာဖြစ်ပါတယ်။ဘေးထွက်ဆိုးကျိုးတွေကတော့ဆေးထိုးပြီးတဲ့နောက်ပိုင်းလက်မောင်းနာကျင်တာတွေအဖျားအနှဲငယ်တက်လာတာတွေဖြစ်နိုင်ပေမဲ့အချိန်အကြာကြီးခံစားရတာမျိုးမဟုတ်ဘူးလို့ဆိုပါတယ်။ဩစတြေးလျနိုင်ငံမှာအသုံးပြုတဲ့တုတ်ကွေးယောဂါကာကွယ်ဆေးတွေထဲမှာအသက်ရှင်တဲ့ဗိုင်းရပ်စ်ပိုးတွေမပါဝင်တာကြောင့်အဲ့ဒီဆေးတွေကနေတုတ်ကွေးယောဂါမဖြစ်စေနိုင်ဘူးလို့ဆိုပါတယ်။ဒါပေမဲ့ဆေးထိုးကြတဲ့ဧပြီလကနေဇွန်လအတွင်းအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ဗိုင်းရပ်စ်တွေအဖြစ်များတဲ့ကာလဖြစ်တာကြောင့်အဲ့ဒီဗိုင်းရပ်စ်ကဆေးထိုးတာနဲ့အတူတူဖြစ်ပွားတာနဲ့တိုက်ဆိုင်လေရှိတတ်ပါတယ်။ဆေးထိုးပြီးတာနဲ့ကိုယ်ခံအား nerve ကြောတွေကိုပြန်တိုက်ခိုက်တဲ့ဘေးထွက်ဆိုးကျိုးဖြစ်တောင့်ဖြစ်ခဲဖြစ်ပေမဲ့လေဝေးဝေးတခါတော့ဖြစ်နိုင်တယ်လို့လည်းဆိုပါတယ်။အဲ့ဒီလိုဘေးထွက်ဆိုးကျိုးကဆေးထိုးပြီးခံရတာတဲ့တုတ်ကွေးယောဂါကူးစက်ခံရပြီးတဲ့နောက်ပို့ပြီးတော့ခံစားရတတ်တယ်ဆိုတာကိုလည်းလေ့လာမှုတွေမှာတွေ့ရှိကြပါတယ်။အယ်လာဂျီရှိသူတွေအနေနဲ့တုတ်ကွေးယောဂါကာကွယ်ဆေးမထိုးခင်မှာဆရာဝန်နဲ့အရင်တိုင်ပင်မှုလုပ်သင့်တယ်လို့ဆိုပါတယ်။တချို့ဆေးတွေထဲမှာကျဲဥပါတာတာကြောင့်ကျဲဥနဲ့မတက်တဲ့လူတွေသတိထားရမှာဖြစ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းကျဲဥနဲ့မတက်တဲ့လူတွေဟာလဲဇက်မာရီဝန်ထမ်းတွေရဲ့စောင့်ကြပ်မှုအောက်မှာနေပြီးတော့ဆေးထိုးခံရင်အလာဂျီကိုထိထိုင်သိသိဆောင်ရွက်နိုင်တယ်လို့ဆိုပါရယ်2009ခုနှစ်တုန်းက flout vaccine အမျိုးအစားထဲပါဝင်တဲ့ pandemic ဆေးကိုထိုးပြီးတဲ့နောက်ပိုင်းအိတ်ချင်တဲ့ဝေဒနာကိုခံစားရကြောင်းဥရောပတခွင်မှာကြုံတွေ့ခဲ့ရပေမဲ့အဲ့ဒီဝေဒနာကိုကလေးတွေသာခံရတာဖြစ်ပြီးတက်ကြီးတွေကတော့အဲ့ဒီလိုမခံရဘူးဆိုတာကိုလည်းတွေ့ရှိကြပါတယ်။ဩစတြေးလျနိုင်ငံမှာတော့အဲ့ဒီဆေးအစ်စ်တွေကိုအသက်65နှစ်နဲ့အထက်ရှိသူတွေကိုသာထိုးစေမှာဖြစ်ပါတယ်။ဆေးအမျိုးအစားတစ်နှမျိုးအကြောင်းပြောခဲ့တဲ့အတွက်ဘယ်တစ်ခုကိုရွေးချယ်မလဲလို့မေးခွန်းထုတ်နိုင်ပါတယ်။ဒီဆေးနှမျိုးထဲမှာဘယ်တစ်ခုကပိုကောင်းတယ်ဘယ်တစ်ခုကပိုဆိုးတယ်ဆိုတာရှင်းပြီးလေ့လာတာမျိုးမလုပ်ထားတဲ့အတွက်ဘယ်တစ်ခုကပိုကောင်းတယ်ဆိုတာကိုအသေးအချာမသိရပေမဲ့လက်ရှိတွေ့ရတဲ့ data အချက်လက်တွေအရနှမျိုးစလုံးကဆင်တူတာကိုတွေ့ရပါတယ်တကယ်လက်တွေ့ဘဝမှာတော့ဘယ်ကာကွယ်ဆေးအမျိုးအစားကိုထိုးရမယ်ဆိုတာကကိုယ့်ရဲ့ဆရာဝန်အပေါ်မှာသာမူတည်မှာဖြစ်ပါတယ်ဆရာဝန်နဲ့ဆေးဆိုင်မှာရှိတဲ့ဆေးအမျိုးအစားကိုသာထိုးပေးကြမှာဖြစ်ပါတယ်ဒီဆေးအစ်စ်တွေကိုအသက်65နှစ်နဲ့အထက်ရှိသူတွေကသာထိုးသင့်တယ်ဆိုတဲ့အကြံပြုချက်ကိုတော့သတိပြုရမှာဖြစ်ပါတယ်။အသက်65နှစ်အောက်လူတွေအတွက်ဒီဆေးကိုကျန်းမာရေးပညာရှင်တွေကမရည်ညွှန်းကြပါဘူး။အဲ့ဒီတော့အသက်65နှစ်အောက်လူတွေအတွက်ခါတိုင်းပုံမှန်ထိုးနေကြတုတ်ကွေးယောဂါကာကွယ်ဆေးတွေဆက်လက်ရှိနေမှာဖြစ်ပါတယ်။အစိုးရကပြောခဲ့သလိုပဲဘယ်တုတ်ကွေးယောဂါကာကွယ်ဆေးကမှပြည့်ပြည့်စုံတယ်ဆိုတာမရှိဘဲတုတ်ကွေးယောဂါကိုအတော်အတန်ကာကွယ်ပေးမှုတော့ရှိပါတယ်အသက်65နှစ်နဲ့အထက်အတွက်ရည်ရွယ်တဲ့ကာကွယ်ဆေးကတော့သာမန်ကာကွယ်ဆေးတွေထက်တော့ပိုပြီးတော့ထိရောက်မှုရှိပါတယ်အားလုံးကိုခြုံပြီးကြည့်လိုက်ရင်လူတွေကတုတ်ကွေးယောဂါဟာဆိုးဝါးတဲ့ယောဂါမဟုတ်ဘူးလို့ထင်မြင်နိုင်ကြပေမဲ့တုတ်ကွေးယောဂါကြောင့်ကမ္ဘာတဝန်းမှာသိဆုံးမှုအများအပြားဖြစ်ပွားရလေရှိပါတယ်အဲ့ဒီလိုအသက်ဆုံးရှုံးမှုတွေကိုကာကွယ်ဖို့အတွက်ကောင်းမွန်တဲ့ကာကွယ်ဆေးတွေကမ္ဘာတဝန်းလုံးကလူတွေရရှိဖို့လိုအပ်တယ်လို့ နီလန်အစ်စ်တွေရှာဖွေပြီးကလေးငယ်ဘဝကလေးကတုတ်ကွေးယောဂကာကွယ်ဆေးနဲ့အလန်းမီအောင်လှုပ်ဆောင်ပေးတဲ့နယ်လို့မော်နက်စတဂရူက Infectious Disease Epidemiology ပမောက္ခအယ်လန်ချန်ကရေးထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။